လေးစားရပါတော့တောတာရှင်များရှင်နိုင်ငံရေးသမားတယောက်သူယုံကြည်ရာမျက်နှူးရာကိုတစိုက်မမတ်ဆောင်ရွက်နိုင်ဖို့နောက်ွယ်ကနေလူမသိသူမသိပါရမီဖြည့်အကူအညီပေးခဲ့ကြတဲ့နိုင်ငံရေးသမားဇနီးတွေထဲမှာဥညီပုရဲ့ဇနီးလဲပါဝင်ခဲ့ပါတယ်ခွန်အားနဲ့တိုက်ခိုက်စွမ်းရည်မှာယောက်ျားတွေကိုရှင်ပြိုင်နှံစွာမရှိတဲ့မိန်းမသားတွေဟာဒုက္ခကိုကြံ့ညံ့ခံပြီးထိမ့်ချုပ်နိုင်တဲ့တတိခွန်အားတွေကတော့အများကြီးရှိကြပါတယ်။ဥညီပုဇနီးလဲနိုင်ငံရေးသမားဘဝနဲ့ဖွားဘက်တော်တွေလို့ဆိုနိုင်တဲ့ခွဲခွာရတာတွေမပြည့်စုံမှုတွေကိုပါရမီဖြည့်ပဲဆိုတဲ့စကလုံးအောက်မှာမငီးမညူရုန်းကန်ခဲ့ရပါတယ်။ဥညီပုဇနီးအကြောင်းဆရာသင်းကြီးကဝတ္ထုတို့တပုတ်ရေးပြီးဂုံပြူဘူးပါတယ်။စာပေစီစီရေးရဲ့တင်းကျပ်မှုအောက်မှာရေးခဲ့ရတာမို့အဲ့ဒီဝတ္ထုကိုကျမတန်မိုးထားဖတ်ရတယ်လို့နိုင်ငံရေးသမားကတော်တို့ရဲ့ဘဝကိုလည်းအများကြီးစာနာခဲ့ရပါတယ်။ဥညီပုကကျောင်းဆရာတူဖြစ်ခဲ့ဘူးပါတယ်။ကျောင်းဆရာဘဝကိုပြန်တတိယရင်သူ့လက်ရှိဘဝရဲ့အခက်ခဲတွေကိုမေ့ပျောက်သွားတတ်တယ်လို့ဥညီပုကပြောဘူးပါတယ်။ကျွန်တော်ကတပည့်တွေကိုစာသင်ရင်စာတော်ဖို့တခုတည်းခေါင်းထဲရိုက်မသွင်းပါဘူး။ရင်ကျဲမှုရှိဖို့အရင်ဆုံးသင်ပါတယ်ရင်ကျဲမှုရဲ့အဓိကအခြေခံကမိမိကိုယ်ကိုထိမ့်ချုပ်တာနဲ့သူ့တပားကိုဂရုစိုက်စာနာတာပဲဖြစ်ပါတယ်လူပဝင်းကျင်မှာဒီလိုစိတ်ထားရှိနေရင်လူအဖွဲ့စည်းဘယ်နေရာပဲဖြစ်ဖြစ်ငြင်းချမ်းတာပေါ့ဗျာတပည့်တွေကိုစာစင်စာတွေးခေါ်တတ်ဖို့မပြင်းဖို့လက်တွေ့လုတ်တတ်ဖို့ဓာတွေကိုတန်မိုးထားရမှန်းသိဖို့ကျွန်တော်အမြဲပြောပါတယ်တမိုင်းဘာသာဆိုရင်ခုနှစ်တက္ကရတွေကိုအလွတ်ကျက်မှတ်တာမျိုးမလုပ်ဖဲအဖြစ်အပျက်တွေကိုတိအောင်ကြိုးစားဖို့ကိုယ်နိုင်ငံရဲ့တမိုင်းတစ်ခုတည်းကိုတင်မလေလာဘဲကမ္ဘာတမိုင်းကိုပါလေလာနိုင်ဖို့ကျွန်တော်အတက်နိုင်ဆုံးသင်ကြားပေးခဲ့ပါတယ်ကျွန်တော်တို့မြန်မာလူမျိုးတွေရဲ့မယိုးနိုင်တဲ့ဂါဝရအလှကတော့ဆရာကတော်ဘွဲပဲဖြစ်ပါတယ်ဆရာဆရာမတွေရဲ့စေတနာကုန်ကူကတော့ကြတာပါတစိမ့်စိမ့်ခံစားရတဲ့ပီတိကဆရာပီတိပဲဖြစ်ပါတယ်ကျွန်တော်တို့မြို့ရဲ့လူအချက်တိုင်းပြည်ရဲ့လူအချက်အရာအဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်အဖြစ်တာဝန်ယူဖို့ကျွန်တော်ကိုရွေးချယ်ခဲ့ပါတယ်။ဘလို့အခက်ခဲကိုပဲရင်ဆိုင်ရရင်ဆိုင်ရသစ္စာတရားကိုကျွန်တော်ဥထိတ်ထားပါတယ်တဲ့။ကုလုံမိုးရင်းဆိုနှစ်စစ်ချိုးခိုတစိတ်ခောက်ထီးအနက်ကိုလက်ကကင်ပြီးညောင်နှုံးဖုံးကြီးချောင်းရေးတာရှည်လမ်းဟောင်းကနေရွှေကုန်းတိုင်းအဖွဲ့ချုပ်ရုံးရှိရာကိုဥညီပုနေ့စဉ်လမ်းလျှောက်လာတတ်ပါတယ်။ဥညီပုရဲ့နှစ်စုံသောပစိုးအင်းကြီးဟာရှက်လက်တို့လဲကရုံရှက်လက်ရှိအဖြူရောင်လဲကရုံနဲ့ကချင်ပစိုးတို့ပဲဖြစ်ပါတယ်။ဒီဝတ်စုံနှစ်စုံဟာသူ့ရဲ့ပိုင်ဆိုင်မှုဖြစ်တယ်လို့သူ့မျက်နှာဂုံယူရာအမျိုးသားဝတ်စုံလဲဖြစ်ပါတယ်။ဥညီပုက2000ခုရွှေဝါရောင်အရေးခင်းမှာအဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်အနေနဲ့တန်ဃာတော်များနဲ့အတူလူထုတွေနဲ့အတူစာနာထုတ်ဖော်ခဲ့ပါတယ်။ရွှေဝါရောင်အရေးခင်းမှာအဖမ်းခံခဲ့ရတဲ့အဖွဲ့ချုပ်ဗဟိုအမျိုးသမီးအထောက်ကူပြုဒေါ်နော်နော်ဝင်းကိုအင်းစိန်အချင်းထောင်မပို့ခင်စစ်ကြောရေးဝင်တဲ့အခါမှာဒီအရေးခင်းကိုဦးညီပုနဲ့ဒေါက်တာမြင့်နိုင်ကိုဦးဆောင်တာမဟုတ်လား။ဦးညီပုအကြောင်းခမည်းဘလောက်သိတယ်လဲ။ရင်းနှီးလား။သူကဘလို့လူမျိုးလဲ။ခမည်းသိတဲ့လောက်ဖြေလို့အာနာပိုင်တွေကမေးမြန်းခဲ့ပါတယ်။ဒီခါဒေါ်နော်နော်ဝင်းကကျမသိတဲ့လောက်ပြောရရင်ဥညီပုကတတိကောင်းတယ်စိတ်ရင်းကောင်းတယ်ရိုးသားပါတယ်ကျမအင်းစိန်အချင်းထောင်ထဲမှာ၃လနေခဲ့ရပါတယ်လူတွေဟာအချုပ်နှောင်တစ်ခုကိုကြုံတွေ့ပြီးအဲ့ဒီအချုပ်နှောင်ကလွတ်မြောက်သွားတဲ့အခါလွတ်လပ်မှုကိုပိုးပြီးသိသွားပါတယ်ဒါကြောင့်လဲဥညီပုအဖမ်းမခံရပါစေနဲ့လို့ကျမဆုတောင်းမိပါသေးတယ်ရှင်ဒေါ်နော်နော်ဝင်းဆုတောင်းမပြေရှားပါဘူး2008ဇူလိုင်21ရက်နေ့နေစွဲနဲ့စစ်အစိုးရလုပ်မဲ့2010ရွေးကောက်ပွဲကိုကြိုတင်ကန့်ကွက်တဲ့စာကိုကုလသမဂ္ဂကိုဥညီပုစာတင်ခဲ့လို့2008လပိုင်းမှာစစ်အစိုးရကဖမ်းဆီးခဲ့ပါတယ်။နိုင်ငံတော်လုံခြုံရေးထိခိုက်မှုပုံမှန်အမျိုးသားညီလာခံကာကွယ်တဲ့ပုံမှန်တွေအပြင်အီလက်ထရောနစ်ပုံမှန်နဲ့ပါထောင်နှံ15နှစ်ချမှတ်ခံရပြီးစကိုင်းတိုင်းကလေးမျိုးမော်လိုက်လေးအချင်းထောင်ကိုဥညီပုအပို့ခံလိုက်ရပါတယ်။ရခိုင်ပြည်နယ်ကွားမြို့ကနေဥညီပုဇနီးစကိုင်းတိုင်းကလေးမျိုးအချင်းထောင်အထိထောင်ဝင်စာလာတွေ့ရတဲ့ခကြီးကတိတ်ကိုပင်မန်းခဲ့ပါလိမ့်မယ်အခုလိုမိုးဥဆူချင်းတွင်းမြေကြီးတိုးပါပြီဗ တောင်းလန်နေတဲ့ချင်းရင်းမြစ်ထဲအမြန်ရင်စီးရတဲ့အခါအမြန်ရင်ကုန်းပေါင်တဲ့မြစ်ကြီးဟာတပြေးညီဖြစ်နေပါတယ်။ဥမော်နေတဲ့ရေရင်ဝင်းပိုက်ထဲကနေအပြင်ကိုကြည့်လိုက်ရင်မြစ်ကြီးကကျမတို့အပေါ်မှာကြောက်စရာကောင်းအောင်ညင်နေရပါတယ်။ချင်းတွင်းမြစ်ရဲ့အထင်ကရဝဲကြီး၃ခုရှိရာမှာအထက်မှာပေးအောက်မှာရွှေအလဲဝတ်တိုက်မြက်ဖြူဆိုင်လို့အဆိုရှိပါတယ်။အောက်မှာရွှေဆိုတဲ့မုံရွာနာကရွှေစရေးဝဲကိုကျမတို့အမြဲဖြတ်ရပါတယ်။ရွှေစရေးဝဲနာမရောက်ခင်မြစ်ကိုအစာကျွေးရတယ်ဆိုလို့ပါလာတဲ့ထမင်းတုတ်ထဲကထမင်းတွေမြစ်ထဲကိုကျဲချရင်အန္တရာယ်ကင်းပါစေဆိုတဲ့ဆုတောင်းတန်နဲ့နှလုံးခုန်တန်ရောရှက်ပြီးအာယုံပြုတ်ဖြတ်တန်းရတဲ့ထောင်ဝင်စာခရီးလေးဖြစ်ပါတယ်။လေးစားရတဲ့တောတာရှင်များရှင်2017ကိုးလပိုင်းလောက်မှာဦးညီပုကလေးမျိုးမော်လိုက်လေးအချင်းထောင်ကနေလွတ်မြောက်လာခဲ့ပါတယ်။အပြောင်းအလဲဟာပြက်တနာရဲ့ဝင်တို့ဝင်ပိုးမဟုတ်ဘူး။အခွင့်အလန်းတစ်ခုဖြစ်တယ်လို့ပြောဆိုဘူးတဲ့ဦးညီပုကိုကျမနက်နက်ရှိုင်းရှိုင်းဂုံပြူလိုက်ရပါတယ်ရှင်။တောတာရှင်များမျှဝေခံစားနိုင်ကြပါစေ။ကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်ပါ။